မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုအောက်တိုဘာလမှာကျင်းပမယ်ကုလသမဂ္ဂလုံခြုံရေးကောင်စီစည်းဝေးမှာဆွေးနွေးတင်ပြပေးဖို့မြန်မာဒုက္ခသည်တွေရှေ့ပြောင်းလုပ်သမားတွေနဲ့လူမှုအခြေပြုအဖွဲ့အစည်းများစုစုပေါင်း၄000ကျော်ကလက်မှတ်ရေးထိုးတိုက်တွန်းလိုက်ပါတယ်။ မြို့သမီများအဖွဲ့ချုပ်မြန်မာနိုင်ငံWLB ကတင်ပြတဲ့အဲ့ဒီအဆိုမှာHIV အဟာရချို့တက်မှုကလေးတွေအဟာရချို့တက်မှုကလေးစစ်သားနဲ့မြို့သမီးတွေကိုမဖွဲ့မရနဲ့အာဓမ္မပြုချက်မှုစတဲ့ကိစ္စရပ်တွေကိုမိမောင်းထိုးတင်ပြထားပါတယ်။ပြည်ရင်းကလူလူလုံခြုံမှုရရှိအောင်ရေးယူဆောင်ရွက်ချက်တွေပြတ်တမ်းပေးဖို့အတွက်မြန်မာစစ်အစိုးရကိုတိုက်တွန်းဖို့WLB အဖွဲ့ကကုလသမဂ္ဂလုံခြုံရေးကောင်စီကိုတောင်းဆိုထားပ LB အဖွဲ့ကအစ်အစိုးရကိုတောင်းဆိုလိုက်ပါတ